ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်အတွင်းမှာမလေးရှားနယ်စပ်ဘက်ကိုခိုးဝင်ဖို့အတွက်နေတစ်ခုထဲမှာပိတ်လောင်ခံထားတဲ့မြန်မာနိုင်ငံသား14ယောက်ကိုထိုင်းအာဏာပိုင်တွေကမနေ့ကရှာဖွေတွေ့ရှိခဲ့သလိုသူတို့ကိုခေါ်ဆောင်လာတဲ့ပွဲစားလို့ယူဆရသူကိုလည်းဖမ်းဆီးလိုက်ပါတယ်။ဒီအပိုင်းတွေအတွင်းထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံတဲ့တရားမဝင်နယ်စပ်ဖျက်ချော်သူတွေများလာနေသလိုအခုလိုဖမ်းဆီးမှုတွေလည်းဇက်တိုက်ဖြစ်နေတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်အကူအညီပေးအဖွဲ့ကပြောပါတယ်။ဒီသတင်းပြည်စုံကတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ဘန်ကလန်မြို့အတွင်းကနေအိမ်တလုံးကိုထိုင်းအမှတ်9တပ်ဖွဲ့နေမြေရေးတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့အပေါင်း9ဖွဲ့ကမြန်မာနိုင်ငံသားတွေကိုလူမှောင်ကိုကူးနေတဲ့အနေအိမ်တလုံးကိုမေလ22ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာမိန်းကလေး9ဦးယောက်ျားလေး9ဦးနဲ့အတူမြန်မာနိုင်ငံသားလူကုန်ကူးသူပွဲစားအသက်29နှစ်အရွယ်အောင်ဆန်းနိုင်စိုးသူကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲထိုင်းနိုင်ငံတောင်ပိုင်းဟိုင်ယန်ရောဘာတက်တော်အတွင်းမှာပဲမလေးရှားနိုင်ငံကိုခိုးဝင်မဲ့မြန်မာနိုင်ငံသား9ဦးကိုလူမောက်ကိုသမားတွေကခေါ်လာပြီးမလေးဘက်ကလာခေါ်မဲ့သူတွေကိုစောင့်ခိုင်းနေတုန်းမှာပဲထိုင်းအာဏာပိုင်တွေကဖမ်းမိသွားတာတွေလည်းရှိပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနယ်စပ်ကိုခိုးဝင်ဖို့ကြိုးစားကြသူတွေဟာအခုရက်ပိုင်းတွေအတွင်းပိုများလာနေတာကြောင့်အခုလိုမျိုးရှာဖွေဖမ်းဆီးမှုတွေကလည်းဇက်တိုက်ဖြစ်လာတယ်ဆိုပြီးလူကုန်ကူးခံရသူတွေနဲ့ပတ်သက်လို့အကူအညီပေးနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကပြောပြပါတယ
်။လေးယောက်ကအဲ့ဒါသူတို့အိမ်ထဲမှာလောင်ထားတာပေါ့တဲ့အချိန်မှာသူတို့အသာသူတွေကနားနယ်ပြီးတော့အစာရတာတွေတည်နေရတဲ့သဘောရှိတာပေါ့။ပွဲစားလို့ဒီသားလူပေါ်လေအဲ့ဒါကဖိုင်နာလေးပဲမာနာမင်းနဲ့ပဲသူအောင်ဆိုတော့လုံးဝခါတယ်။ဒီရက်ပိုင်းထဲမှာကပွင့်လင်းကြရင်ရေလို့တော့မရတော့ဘူး။ရာတော့ဟိုတလောကပဲအမှတ်ပြတာအဟောစားလိုက်သားနဲ့ပို့တာကတတော့နောက်ပြီးတော့တက်ကနဲ့ဥပစတော့အဲ့ဒါကျွန်တော်တို့ဖိုင်ရင်လုံးကလာဥပစီရနော်။နောက်တော့အာကျွန်တော်ဒီနေ့73လားမသိအဲ့ဒါတတော့ရှိသေးတယ်။အဲ့ဒါလည်းသုံးခါမှာပဲဟုတ်ကဲ့
။ဟုတ်ကဲ့။အခုလိုမျိုးဖမ်းဆီးထိန်းသိမ်းထားသူတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပြီးသူတို့ကိုမြန်မာနိုင်ငံကိုပြန်ပို့မလားဘလို့ဆုံးဖြတ်ချက်ချမလဲဆိုတာတော့မသိနိုင်သေးပါဘူး။လောလောဆယ်ဒီလူတွေအတွက်အစားအသောက်လိုအပ်တာတွေနဲ့ဘာသာပြန်ပေးတာတွေကိုတော့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကူညီလုပ်ဆောင်ပေးနေတာပါ။မေလ21ရက်နေ့တုန်းကလည်းထိုင်းမြောက်ပိုင်းလမ်းပန်းခရိုင်ငောင်မြို့နယ်ချင်းရိုင်လမ်းပန်းအဝေးပြေးလမ်းမပေါ်ကမူရစ်စစ်စေးရေးဂရဲဂိတ်မှာဖမ်းမိသွားတဲ့မြန်မာနိုင်ငံသား14ဦးရှိပါတယ်။အမျိုးသမီး9ဦးနဲ့အမျိုးသား9ဦးကိုကားအတွင်းမှာအဆမတင်တင်ပြီးမောင်းနှင်လာတာပါ။ကားမောင်းသူမြန်မာနိုင်ငံသားဟာသူတင်ဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်မဲဆိုင်ဘက်ကနေခေါ်လာတာလို့ဆိုပါတယ်။ဒါကလည်းမလေးနယ်စပ်ဘက်ကိုသွားဖို့အတွက်ထွက်လာကြသူတွေလို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ကလည်းမလေးနယ်စပ်ကိုသွားမဲ့လူကုန်ကူးခံရသူ1000ခန့်ဖမ်းမိခဲ့ပေမဲ့ဒီနှစ်မှာတော့9လအတွင်းမှာလူရည်1000နီးပါးလောက်ဖမ်းဆီးခံရပြီဖြစ်ပါတယ်ရှင်။